အိန္ဒိယမြန်မာနယ်စပ်မီဇိုရမ်ပြည်နယ်ဝန်ကြီးချုပ်ဟောင်းဇိုရမ်တန်ငါဟာမြန်မာနိုင်ငံအတွင်းကချင်းတိုင်းရင်းသားနိုင်ငံရေးပါတီကောင်ဆောင်တို့ရဲ့ဖိတ်ကြားချက်အရမြန်မာနိုင်ငံမှာလက်ရှိဆောင်ရွက်နေတဲ့အပြစ်ခတ်ရစဲရင်းနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေကိုလေ့လာဖို့ရန်ကုန်မြို့မှာရောက်ရှိနေပါတယ်။ဇိုရမ်တန်ငါဟာဒီကနေ့ရန်ကုန်မြို့မှာရှိတဲ့မြန်မာငြိမ်းချမ်းရေးစင်တာကတာဝန်ရှိသူတွေနဲ့လည်းတွေ့ရောက်တွေ့ဆုံခဲ့ပါတယ်။အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါရရှင်။
အိန္ဒိယလက်အောက်ခံမီဇိုရမ်ပြည်နယ်ဒေသကိုတိကျပြည်နယ်တစ်ခုအဖြစ်အသိအမှတ်ပြုရေးနှစ်အတန်ကြာလက်နက်ကင်တပ်ပွဲဝင်ခဲ့ပြီးတဲ့နောက်အိန္ဒိယအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေကိုအောင်မြင်စွာဥဆောင်ပြုလုပ်နိုင်ခဲ့တဲ့သူ့ရဲ့အတွေ့အကြုံတွေကိုမျှဝေဖို့အတွက်ပူဇိုရမ်ထံကဟာမြန်မာပြည်ကိုရောက်လာတာဖြစ်ပါတယ်။သူ့အနေနဲ့မြန်မာအစိုးရရဲ့ဖိတ်ကြားချက်ကြောင့်အခုလိုရောက်လာတာမဟုတ်ဘဲမိတ်ဆွေချင်းတိုင်းသားနိုင်ငံရေးပါတီခေါင်းဆောင်တချို့ရဲ့ဖိတ်ကြားချက်အရလာရောက်ချင်းဖြစ်ကြောင်းမြန်မာနိုင်ငံငြိမ်းချမ်းရေးစင်တာကအရာရှိတဦးဖြစ်သူဦးလမောင်ရွှေကပြောပါတယ်။
ဒီလိုအမရှိတယ်ဒီခြေမနစ်ဆောင်ပါလို့ယဉ်ကျေးဟောင်းအနေနဲ့ကတော့အဆွေရပြတ်ပါလို့ဒီဒီဥအောင်မင်းတို့ညီမေပေါ်ဆောင်တဲ့ငန်းခုံတက်ကဒီကြဖိတ်ကြတာမဟုတ်ပါဘူး။ကျွန်တော်တို့ကြည့်တာတော့မြန်မာပြည်မှာရှိတဲ့သူ့ရဲ့ဒီမိတ်ဆွေတချို့ပေါ့လေသူမိတ်ဆွေတချို့ကနေပြီးတော့အတူကိုကြားလို့တာနားရလို့နားလည်ပါလေ။ဒါပေမဲ့သူ့အနေနဲ့လုံးခဲ့တဲ့အဲ့လိုပဲဘာလို့ကောင်းလို့ဖြစ်တဲ့ထောက်လို့တဲ့အမျိုးမျိုးကငြင်းငြင်းရေးကိစ္စတွေမှာသူကဥဆောင်ပြီးတော့ပေါ်ဝင်ခဲ့တဲ့အတွက်ဒီမှာငြင်းငြင်းရေးတွေ့ချုံနေရှိတယ်။လက်အနေဒီမှာသူကဝင်ရုပ်နဲ့ဖြစ်အောင်ဆောင်ရနိုင်ခဲ့တော့သူရဲ့အတွေ့အကြုံတွေကိုကျွန်တော်တို့မြန်မာနိုင်ငံငြင်းငြင်းရေးဖြစ်စလို့မျိုးမှာသူ့အနေနဲ့တရားတည်းပြည်ပြည်လေးနဲ့ပြည်ပြည်ဒီမှာလည်းဆိုတဲ့အခြေချဖြစ်နေတယ်လာရတဲ့လူနားလည်ပါလား။နောက်ခုကတော့ကျွန်တော်တို့ဝင်းကြီးဦးအောင်မင်းတို့ရဲ့တရားကော်မတီဘက်ကလည်းကျွန်တော်တို့နိုင်ငံရဲ့ငြိမ်းချမ်းဖြစ်စဉ်မှာအပြုသဘောနဲ့ဆွေးနွေးကြတာကောင်းတယ်ပေါ့လေ။ကျွန်တော်တို့အကြံဉာဏ်ပြင်းနေတဲ့ဒုနဲ့မဆိုပြည်လူတွေကရှိတဲ့အတွက်ရှေ့မှာလည်းအမြောက်အများနိုင်ငံရအဖွဲ့ကြီးတွေကြီးတွေဒီပုဂ္ဂိုလ်တွေကြီးတွေငြိမ်းချမ်းရေးတဲ့ပတ်သက်တာလည်းအကျိုးကျတဲ့အဖွဲ့ကြီးပေါင်းအကျောင်းတင်ရာချီပြီးတော့ရှိပါတယ်။အဲဒီဝင်းကြီးတို့ဟောင်းမနဲ့ပြမနဲ့ထိုက်တဲ့နဲ့ပေါ့လေ။အတွေ့အကြုံနဲ့ဒီနယ်မှုတွေဖြစ်ကောင်းရှိပါလိမ့်မယ်။ဒီလိုမျိုးနဲ့တော့ပါမယ်ချက်တွေမှာတော့အပြည့်နဲ့အနေသာရှိပါတယ်။ဒီကွာကြီးကြတော့အမင်းငွေမျိုးတော့ဒီနိုင်ငံကနေပြီးတော့ပြန်မယ်လို့ပြောပါတယ်။တကယ်လို့အဲနာတွေတကောကျွန်တော်တို့ဒီလိုမျိုးတွေပတ်စားလဲလိုရရင်တော့ဒီဝိုင်းကူရမယ်လို့တော့သိရပါပဲ။ဒီနေ့ညနေပိုင်းကတော့ကျွန်တော်တို့ NBC ကိုလာလဲတဲ့အတွက်အဲ့တော့ NBC ကအလုပ်ကတချို့နဲ့တော့နေရင်းနေပြီးတော့ကျွန်တော်တို့စကားပြောတာဆွေးနွေးတာရှိပါလိမ့်မယ်
။ဆိုတော့ဒလောဆယ်ကတော့သူ့အနေနဲ့ကတော့ဒါအရင်သူရှိခဲ့တဲ့အတွေ့အကြုံတွေအရာတဘွားဟိုလွန်ရောကျွန်ရောအကြံပေးတာအတွေ့အကြုံတွေမျှဝေပေးတာလောက်ဆင်ပဲရှိမယ်ပေါ့နော်ကျွန်တော်တို့ရေဘူးကနားလည်လို့ရမယ်ဆိုရင်တော့
အဲ့လိုပဲကျွန်တော်တို့တော့နားလည်ပါတယ်ခင်ဗျာ။ဟိုတီးကြားကြီးသူဟာဆက်ဖက်ဆက်ကြီးကြီးကလည်းမှနိုင်ငံပေးနေသည်အဲဒီမျိုးရှိတာပုံစံမျိုးတော့ကျွန်တော်တို့မြင်ပြီးပါဦးခင်ဗျာ။ဟို observer အနေနဲ့ဘာလို့တစ်ဖက်ကြားရမှာဆွေးနွေးရတယ်ပြောရောက်နေလို့လည်းကျွန်တော်အနေနဲ့တော့မသိပါဘူး။သူ့အနေနဲ့ကောင်းမွန်တဲ့ဆန္ဒနဲ့ဒီလူငယ်ရှိရှိဝိုင်းပြီးတော့အကြံဉာဏ်ပေးတဲ့အကူအညီရဲ့ပုံစံပြောင်းနေတော့ဖြစ်ကောင်းဖြစ်ပါလိမ့်မယ်
။ဆိုတော့သူ့ကိုဖိတ်တယ်ဆိုတာကတော့သူမီဆိုတွေနဲ့ဆက်နေနေတဲ့ချင်းတိုင်းသားတွေပဲဖြစ်မှတင်တယ်နော်။ CNF ဖြစ်မလားခင်ဗျာ။
အဲ့ဒီလည်းပုံကရဒီကျွန်တော်တို့ဒီချဲချို့ပေါ့နော်ဒီပါတီကောင်းတော်တချို့ပတ်စံနေပြီးတော့ထိကြမှုနဲ့ဒီလာလေတယ်လို့ကြားရပါတယ
်ပူဇော်ရမ်ထံကအနေနဲ့သူ့ရဲ့နိုင်ငံရေးပါတီအပါအဝင်အစိုးရအဖွဲ့အစည်းတခုခုကိုကိုစားပြုပြီးမြန်မာနိုင်ငံကိုတွားတယ်လို့သူ့အနေနဲ့မထင်ကြောင်းခွန်နုံထုံအွန်လိုင်းသတင်းစာကလက်ထောက်အက်ဒီတာတို့ဖြစ်သူကိုတွီဒင်းကပြောပါတယ
်ဘလို့ချင်းကပုံချင်းကနေရတော့ဘလို့ချင်းကလဲဆိုတာတော့မသိဘူးဒါပေမဲ့သူ personal ကိုပဲပါဖိုကတ်စ်ပြီးတော့ဖိတ်တယ်လို့ပဲကျွန်တော်ကတော့ယူဆတယ်။ဒါ MNF တို့ပါတီနဲ့ဘေ့စ်မလုပ်ဘူးပြီးတော့အစိုးရမျိုးတော့အစိုးရလည်းဘေ့စ်မလုပ်ဘူးလို့ပဲကျွန်တော်ကတော့မြင်တယ
်။ပူဇော်ရမ်ထံကအနေနဲ့မြန်မာနိုင်ငံမှာရှိနေတဲ့အတွင်းငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းအပါအဝင်တိုင်းရင်းသားခေါင်းဆောင်တွေနဲ့တွေ့ဆုံသွားမှာဖြစ်ပါတယ်။အဲဒီနောက်မှာတော့ထိုင်းနိုင်ငံချင်းမိုင်မြို့မှာအခုလ19ရက်နေ့ကနေ21ရက်နေ့ထိပြုလုပ်ဖို့ရှိတဲ့ NCCT တနင်္ဂနွေနေ့ပြည်ခရက်ဆေးဆိုင်ရာညီနိုင်ရေးအဖွဲ့ရဲ့ဆွေးနွေးပွဲကိုတက်ရောက်မှာဖြစ်တယ်လို့သိရပါတယ်။ NCCT ရဲ့အဲ့ဒီဆွေးနွေးပွဲပြီးမှသာတနင်္ဂနွေနေ့ပြည်ခရက်ဆေးဆိုင်ရာဆွေးနွေးပွဲတွေကိုဆက်လက်ပြုလုပ်သွားမှာဖြစ်ကြောင်းဦးလာမောင်ရွှေကပြောပါတယ်ခင်ဗျာ။